စ်ဘက်ကပုဂ္ဂိုလ်တွေတရားစီရင်နေပေမှာပါဝင်လာမှုကိုကန့်ကွက်တဲ့ဖဲချိုးဝါလှုပ်ရှားမှု Yellow Ribbon Campaign ကိုမနေ့ကစတင်လိုက်ပါတယ်။ကိုရနိုင်ကအပြည့်စုံကိုပြောပြမှာပါရှင
်။မြန်မာနိုင်ငံရဲ့တရားစီရင်ကဏ္ဍမှာစစ်ဘက်ကပုဂ္ဂိုလ်တွေပြောင်းရွှေ့ပါဝင်လာမှုပေါ်ကန့်ကွက်တဲ့ဖဲချိုးဝါလှုပ်ရှားမှု Yellow Ribbon Campaign ကိုရှင်းလင်းတွေကစတင်လိုက်ပါတယ်။နေပြည်တော်ကောင်စီဒက္ခိဏသီရိတရားရုံးရှိမှာမနေ့စက်တင်ဘာ9ရက်နေ့ကစတင်လိုက်တဲ့ဖဲချိုးဝါလှုပ်ရှားမှုနဲ့ပတ်သက်ပြီးပြည်မနာရှင်နေအတင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ရှင်နေဦးခမောင်စောက VOA ကိုအခုလိုပြောပါတယ
်။တရားစီရင်မှာစိတ်မိတ်ဆက်သွေးတွေဝင်လာလို့ရှိတယ်။အဲဒီတရားစီရင်မှာကျော်တာဖြစ်တွေ့ပေတယ်။အဲဒါကဒီ militarization ပေါ့နော်။စစ်တပ်သွေးပြီဆိုလို့ရှိရင်ဒါမကောင်းဘူးဆိုယူဆတယ်။နောက်တစ်ခုကတော့အခုလောက်တာတမင်ကိုရည်ရွယ်ချက်ရှိတယ်2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းမှာတက်လာမယ်အစိုးရတက်နေတဲ့အစီအမံတွေအစိုးရဖြစ်နေအခုတည်းကကြိုတင်ပြီးတော့ထည့်ထားပြီးတော့အဲ့ဒီအစိုးရကိုကိုယ်ပိုင်တည်းညှိပြီးတော့ခြံထားဖို့လုပ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့အဲ့ဒါကြောင့်ဒါကတော့ဆက်ကြည့်ရမှာပဲကျွန်တော်တို့ကဒီကဲပင်းကိုလောက်တာပါ
အပြင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာအမိန့်ပေးတဲ့တရားစီရင်ရေးစနစ်ပပျောက်ရေးနဲ့ဒီမိုကရေစီတရားစီရင်ရေးထွန်းကားစေဖို့အတွက်ရည်ရွယ်တယ်လို့လည်း Yellow Ribbon Campaign မြန်မာရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။စစ်ဘက်ပုဂ္ဂိုလ်တွေကိုကျန်းမာရေးဝန်ကြီးဌာနမှနေရာပေးခန့်အပ်မှုပေါ်ရှားဝန်နေနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကကန့်ကွက်ခဲ့ကြပြီးတဲ့နောက်ရှင်းနေတွေကလည်းတရားစီရင်နယ်ပယ်မှာစစ်ဘက်ကပုဂ္ဂိုလ်တွေပါဝင်လာမှုပေါ်တခါအခုလိုကန့်ကွက်လိုက်တာဖြစ်ပါတယ်။အခုလိုဖဲချိုးဝါလှုပ်ရှားမှုကိုသူ့အနေနဲ့ထောက်ခံတယ်လို့လည်းတရားလွတ်တော်ရှင်းနေဦးအောင်သိန်းက VOA ကိုအခုလိုပြောပါတယ်
။စစ်ဆေးရသူတွေကိုရက်ဖက်အုပ်ချုပ်ရေးတွေပဲဒီမှာပြောင်းပြောင်းပြီးတော့ချဲ့ရဲပြီးတော့နေရာတွေဖြစ်သွင်းတာကသူတို့ဒီရက်ဖက်အုပ်ချုပ်ရေးရန်ရဲဘော်မှာစစ်တပ်ရဲ့အင်အားတွေကိုဖြစ်ရင်းနေတယ်ကျွန်တော်အဲ့ဒီလိုပဲမြင်ပါတယ်။ဒါကြောင့်မို့ဒီရေလိုရမ်းကြမ်းလို့ကျွန်တော်အနေနဲ့ပြောရင်ကျွန်တော်တေးဝါ၆ခံပါတ
ယ်တကယ်တော့1962ခုနှစ်ဦးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းကစပြီးစစ်ဖက်ပုဂ္ဂိုလ်တွေအများပြားဟာတရားရေးနယ်ပယ်တဲကိုရောက်ရှိလာခဲ့တာဖြစ်ပြီးတရားရုံးချုပ်တရားသူကြီးတွေအဖြစ်နဲ့ရောပြည်သူ့ဥပဒေကြိုးဆောင်အဖွဲ့ဝင်တွေအဖြစ်နဲ့ပါထိတ်တန့်နေရာတွေကိုတာဝန်ယူခဲ့ကြတာဖြစ်ပါတယ်လက်ရှိပြည်ထောင်စုတရားလွှတ်တော်ရဲ့တရားသူကြီးချုပ်ဦးထွန်းထွန်းဦးဟာဆိုရင်လဲစစ်ဥပဒေချုပ်ရုံးကနေရက်ဖက်တရားစီရင်နယ်ပယ်တဲကိုရောက်ရှိလာသူဖြစ်ပါတယ်အဲ့လိုစစ်ဖက်ပုဂ္ဂိုလ်တွေရပ်ဖက်တရားစီရင်ကဏ္ဍမှာခက်ဆက်ဆက်ပါဝင်လာတာတွေရှိလာခဲ့ပြီးအခုမှဘာကြောင့်ကန့်ကွက်ခဲ့ရသလဲဆိုတဲ့အပေါ်မှာတော့ရှင်းနေဦးခမောင်စောကအခုလိုပြောပါတယ
်ဟိုအစကတည်းကရုပ်ရိုက်တာသဘာဝမကြောက်ဘူးပေါ့ဗျာနော်အဲ့ဒီအစိုးပိုင်းကတရားစွတ်တော်ချုပ်တရားသူကြီးချုပ်တော်ဘာလို့ဟာသူတို့မှာဥပဒေဖွဲ့နေဥပဒေပြချာရှိတယ်အဲ့တော့အခုဝင်လာတဲ့လူတွေအဲ့လိုမဟုတ်တော့နော်ယူယူတက်ကနေပြီးတော့မှအဲ့လိုဝင်လာတာတွေ့ပြီးဖြစ်လာသူကအရေးချင်းကြီးလို့တင်တာမဟုတ်တော့ပဲနဲ့တမင်ကိုပေါ့ဗျာတက်ကတည်းကတရားပြတာမျိုးဖြစ်လာတယ်။အဲ့ဒီလူတွေကတရားစီရင်တကယ်လုပ်မယ်ဆိုရင်သူတို့ကတကယ်ကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ယူဆတဲ့အတွက်ကြောင့်ပါပဲ
။တရားစီရင်နယ်ပယ်အတွင်းအုပ်ချုပ်ရေးအာဏာပိုင်တွေယုံကြည်ရတဲ့စစ်ဘက်ကပုံကိုယ်တွေကိုခန့်ထားတာဟာတရားစီရင်မှန်နိုင်ကိုအမိန့်နာခံတတ်တဲ့သူတွေကိုခန့်အပ်ထားခြင်းလို့ဖြစ်တယ်လို့ရှင်းနေဦးအောင်သိန်းကသုံးသပ်ပါတယ်။အခုလိုစစ်ဘက်ပုံကိုယ်တွေရပ်ဖတ်တရားစီရင်ကဏ္ဍမှာပါဝင်လာတာတွေဟာမဖြစ်သင့်ဘူးလို့လည်းသူကအခုလိုဆက်ပြောပါတယ်။
တကယ်ကြီးပြောင်းဝင်လာအစားထိုးရထည့်ရဆိုတာကသူတို့စိတ်ဝင်ပင်ပင်ပေးမှာပေါ့ဗျာအရက်ပဲဟာတရားစီရင်ရဲ့ပုံစံနဲ့စစ်တပ်ရဲ့စစ်ဆင်စီရင်ပုံစံနဲ့ကဘလို့မှဆက်ဆက်လို့ရတာမဟုတ်တာများတယ်ဗျာကြီးကြီးလည်းဖြစ်တယ်အဲ့ဒီပုံကိုယ်ကြီးကဒီဘက်ပြန်လာပြီးတော့ကြီးကြီးရာလူအမြင်တော့ရာလူတွေနဲ့တရားစီရင်မှာဝေရောက်ထိုင်တဲ့အခါကျတော့မတရားကြီးရတဲ့တကယ်တရားစီရင်စနစ်မှာမဖြစ်တဲ့အရာ
Yellow Ribbon Campaign ဖဲချိုးဝါလှုပ်ရှားမှုကိုနိုင်ငံတော်မှရှိတဲ့ရှင်းနေအဖွဲ့တွေနဲ့ချိတ်ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းရှင်းနေဦးခမောင်စောကပြောပါတယ်ရှင်းနေများတရားသူကြီးများဥရေကျောင်းသားကျောင်းသူများနဲ့စစ်ဘက်ကနေပယ်အသီးသီးမှာပါဝင်နေမှုကိုမထောက်ခံတဲ့သူများအနေနဲ့တရားရုံးနဲ့ရုံးဌာနတွေသွားတဲ့အခါမှာအဝါရောင်ရင်တိုးဖဲချိုးတွေကိုထိုးကြဖို့ Yellow Ribbon Campaign မြန်မာအဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ